အခရီးလိုက်စာမှုဆွဲချက်တစ်ခုအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ဟာဒီကနေ့မှသူကိုယ်တိုင်တရားရုံးမှာထွက်ချက်ပေးခဲ့ပါတယ်။ကျင်းကိုတိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာရယူခဲ့တဲ့ဆိုတဲ့ဆွဲချက်အပေါ်တရားရုံးကနေစစ်ဆေးခဲ့တာပါ။တောင်ဆန်းစုကြည်ကိုအခရီးလိုက်စာမှုအမှုဆက်သမှုနဲ့ဆွဲဆိုထားတဲ့အထက်မှာဒီအမှုကိုတရားရုံးကပထမဆုံးဆွဲချက်လက်ခံကြားနာစစ်ဆေးနေတာပါ။ပြည်ခဲ့တဲ့အပတ်တုန်းကတော့အမှုတွေပြန်ခေါ်သက်သေစစ်ဆေးခဲ့ပြီးဒီတစ်ပတ်မှာတောင်ဆန်းစုကြည်ဘက်ကသက်သေတွေကိုစစ်ဆေးဖို့ရှိရမှာသူ့ဘက်ကတက်တည်စင်မတင်တော့ဘဲနဲ့သူကိုယ်တိုင်စစ်ဆေးခံခဲ့တာပါ။ NLD အစိုးရလက်ထက်ကရန်ကုန်တိုင်းဒေသတွင်းလုပ်ငန်းတွေကိုထောက်ခံပေးဖို့နဲ့ကာကွယ်ပေးဖို့အတွက်ဥဖြိုးမင်းသိန်းကအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်တာကိုတောင်ဆန်းစုကြည်ကိုပေးခဲ့တယ်ဆိုပြီးစစ်ကောင်စီဘက်ကဆွဲချက်တင်ထားတာပါ။တောင်ဆန်းစုကြည်ဘက်ကတော့သူရယူခဲ့ခြင်းမရှိခဲ့ကြောင်းဒီကနေ့တရက်ခွေမှာပြောဆိုခဲ့ပါတယ်။ကြည်ငွေနဲ့ရွှေတွေကိုတောင်ဆန်းစုကြည်စီမှာတင်စီရမိတာမျိုးမရှိဘူးလို့သူရှင်းနေတဲ့ဘက်ကတရားရုံးကိုလျှောက်ထားပါတယ်။ဒီအမှုနဲ့ပတ်သက်လို့လာမယ့်အပတ်မတ်လ10ရက်နေ့ရုံချိန်မှာနှစ်ဖက်အပြည့်အစုံလျှောက်လက်ချက်ပေးရမှာပါနှစ်ဖက်ရှင်းနေရအပြည့်အစုံလျှောက်လက်ချက်ပေးပြီးတော့လာမယ့်ဧပြီလအတွင်းအပြည့်အစုံအမိန့်ချမှတ်နိုင်တယ်လို့လည်းသိရပါတယ်အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေ55အရပြစ်မှုမြောက်တယ်လို့တရားရုံးကဆုံးဖြတ်မယ်ဆိုရင်အမြင့်ဆုံးပြစ်ဒဏ်1095နှစ်အထိအပြစ်ပေးနိုင်ပါတယ်ဒီကနေ့မှာတော့အဲ့ဒီအမှုအပြင်ရဟယင်900ဝယ်ယူမှုနဲ့ပတ်သက်တဲ့အမှုနှမှုကိုလည်းစစ်ဆေးကြားနာခဲ့ပါတယ်လက်ရှိမှာတောင်အောင်ဆန်းစုကြည်ဟာ1095နှစ်ထိချမှတ်နိုင်တဲ့အဂတိလိုက်စားမှုဆက်သမှုနဲ့တရားရုံးတင်ဆွဲဆိုခံရပြီးဆဲမှုအတွက်တရားရုံးမှာရင်ဆိုင်နေရပါတယ်။ဒီကနေ့ရုံချင်းလာတဲ့တောင်အောင်ဆန်းစုကြည်ကြားမှာရဲကောင်းမွန်နေတယ်လို့စုံစမ်းသိရှိရပါတယ်။စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ဖမ်းဆီးခံရတဲ့တောင်အောင်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း18မှုနဲ့တရားဆွဲခဲ့ပြီးတော့ငားမှုအတွက်1096နဲ့ပြည်တန်းချမှတ်ထားပါတယ်။